Islamic State ဆက်သွေးကြော်ရီပြစ်မှတ်ထားပြီးတိုက်ခိုက်နေတဲ့အမျိုးသမီးနဲ့ကလေးငယ်တွေကိုအကာအကွယ်ပေးဖို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာအကြီးအကဲတဲ့ Zayed Raad Al Hussein ကပန်ကြားလိုက်ပါတယ် Islamic State ဆက်သွေးကြော်ရီကသူတို့လှုပ်ရှားနေတဲ့နိုင်ငံအလုံးမှာသွေးမြေကျလုပ်ရတွေကိုဥလိုက်တဲလိုက်ဆိုးဆိုးဝါးဝါလှုပ်ဆောင်နေတာတွေ့ရတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာအကြီးအကဲဖြစ်တဲ့ပထမဆုံးပြောကြားတဲ့မင်းကောမှာ Mr. Zayed ကထည့်သွင်းပြောကြားခဲ့တာပါဒီ Islamic State ဆက်သွေးကြော်အဖွဲ့ဟာ Syria ရှေ့ပိုင်းဒေသအတော်များများကိုရောအီရတ်နိုင်ငံအနောက်ပိုင်းခွင့်မှာပါ။နယ်မြေပိုင်းခြားမထားပဲအစ္စလာမ်နိုင်ငံထူထောင်ဖို့အတွက်ကြိုးစားနေတာပါ။ဒီဘက်အထမလူသစ်စုဆောင်းမှုရောလိမ်မှုဆိုင်ရာအကျန့်ဖက်မှုတွေပါကခံရနိုင်ခြင်းရှိတဲ့ကလေးငယ်တွေနဲ့ပြင်းပြင်းထန်ထန်ကန့်သတ်မှုတွေလောက်တာခံရနိုင်တဲ့အမျိုးသမီးတွေအတွက်ကာကွယ်ပေးနိုင်အောင်ကြိုးစားဖို့အရေးတကြီးလိုအပ်နေတယ်လို့မစ္စတာဇိုင်ကကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုပြောပါတယ်။လက်ရှိမှာအချိန်မီအစုလိုက်ပြုံးလိုက်တပ်ဖြတ်မှုမတင်းကျပ်မှုနဲ့နှိမ့်ဆက်မှုတွေအပါအဝင်အစ္စလာမ်စစ်သွေးကြော်ရီရဲ့ကိုရီးလက်ရောက်ကျန့်ဖက်မှုတွေဟာလူနည်းစုတွေနဲ့ဘာသာရေးအဖွဲ့တွေပေါ်ကျူးလွန်နေတာဖြစ်တယ်လို့လည်းပြောပါတယ်။ဒါအပြင်ဂါဇာဒေသမှာအစ္စရေးတွေကခုနှစ်ကြာပိတ်ဆို့ထားမှုတွေကိုအဆုံးသတ်ဖို့အတွက်ပန်ကြားလိုက်ပါတယ်။ဂါဇာနဲ့အနောက်ဘက်ကန်ကပါလက်စတိန်ဒေသခံတွေဖို့အင်အားသုံးဝင်ရောက်ချေချမှုတွေမရှိတဲ့ပုံမှန်လွတ်လပ်တဲ့အနေအထားမှာရှင်းသန့်နိုင်ွင့်ရှိရမယ်လို့ဆိုပါတယ်။မစ္စတာဇိုင်းဟာကုလသမဂ္ဂဆိုင်ရာဂျော်ဒန်နိုင်ငံတာဝန်ကြီးတာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီးအာရဗ်နယ်ပေါ်ပထမဆုံးမွတ်စလင်တအုပ်ဖြစ်တဲ့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးလည်းဖြစ်ပါတယ်။